မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့ရေးလုပ်ငန်းစဉ်စတင်နိုင်မှုဒုက္ခသည်8000ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာဘက်ကိုပေးအပ်လိုက်ပါပြီ။ဘင်္ဂလားဒေ့ရှ်ကို၃ရက်တာခီးရောက်ရှိနေတဲ့မြန်မာပြည်ထရေးဝန်ကြီးကိုဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးဘက်ကသူတို့စီးစစ်ထားတဲ့ဒုက္ခသည်စီးရင်ကိုပေးအပ်လိုက်တာပါ။မြန်မာဆိုရဘက်ကဒုက္ခသည်တွေပြန်လည်စီးစစ်လက်ခံမဲ့အခြေအနေဘယ်လိုရှိသလဲကြည့်အောင်ပါရှင်။ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအက်ဖ်ဇပ်ဒူဇာမန်ခမ်ကပုတ်တဖူးနေ့ကဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့မြန်မာပြည်ထရေးဝန်ကြီးဒူဘိုချုပ်ကြီးကျော်ဆွေနဲ့ဒါကာမြို့တော်မှာတွေ့ဆုံဆွေးနွေးပြီးဒီပြန်ပို့မဲ့ဒုက္ခသည်စီးရင်ကိုတရားဝင်ပေးအပ်လိုက်တာပါ။ရိုဟင်ဂျာအများစုပါဝင်တဲ့ဒီဒုက္ခသည်ပြန်ပို့ရေးအစီအစဉ်ကိုနှစ်နိုင်ငံအရင်သဘောတူခဲ့ကြပေမဲ့ပြင်ဆင်မှုအားနည်းခဲ့တဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကရတ်တပ်တွေနဲ့ချီရက်ဆိုင်ခဲ့ပြီးမြန်မာပြည်ထရေးဝန်ကြီးရောက်လာပြီးမှအခုလိုစတင်မှုပြင်ဆင်လာတာပါ။ပြည်ထရေးဝန်ကြီးခမ်ကမြန်မာနိုင်ငံအစိုးရဘက်ခြမ်းကိုဒုက္ခသည်စည်ရင်းတွေပေးအပ်ခဲ့တာနဲ့ပတ်သက်လို့သတင်းထောက်တွေကိုအခုလိုရှင်းပြပါတယ်
။ 1600 परिवार 8032 जन
ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်မိသားစုပေါင်း1683စုတည်းကလူပေါင်း8032ဦးစီးရင်ကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးအပ်ခဲ့မှာမြန်မာဘက်ကလိုလိုလားလားလက်ခံခဲ့ပြီးဒီလူတွေပြန်လည်လက်ခံရေးစတင်စီစစ်လှုပ်ဆောင်တော့မယ်လို့ကျွန်တော်တို့ကပြောပါတယ
်။တကယ်တော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဩဂုတ်လကနေစပြီးနေဆက်ကျော်ထွက်ပြေးလာခဲ့တဲ့ရခိုင်ပြည်နယ်ကဒီဒုက္ခသည်ပေါင်း8သိန်းနီးပါးပြန်လည်ပို့ဆောင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကတည်းကသဘောတူထားခဲ့ပြီးဖြစ်ပါတယ်။ဒီအစီအစဉ်အရာပြီးခဲ့တဲ့လမှာပြန်ပို့ရေးအစီအစဉ်စတင်မှုပြင်ဆင်ခဲ့ပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့လုံခြုံရေးအာမခံချက်မရှိဘဲမပြောင်းချင်ဘူးဆိုပြီးဆန့်ကျင်ခဲ့တာကြောင့်အရင်အစီအစဉ်ကိုဆိုင်းငံ့ခဲ့ရပါတယ်။မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်ဘက်ကနေပေးအပ်လိုက်တဲ့ဒုက္ခသည်စီးရင်တွေပြန်လည်စီးစစ်မဲ့ကိစ္စကိုလည်းပြည်ထောင်ဝင်ကြီးခမ်ကအခုလိုပြောပါတယ
်။အာမရဇီတာလီကတ်ဒီစီတာရာအဘရက်တ်ဒါဆိုင်ကော်ဒ
်မြန်မာဘက်ကသူတို့နိုင်ငံသားတွေဟုတ်မဟုတ်အရင်ဆုံးစီးစစ်စစ်ဆေးမှာပါပြီးတော့မှဆုံးဖြတ်အတည်ပြုရမယ်။ပြီးတော့ပြန်လည်လက်ခံရေးလုပ်ငန်းအစီအစဉ်ကိုဘယ်လိုစတင်ကြအောင်လဲဆိုတာကိုဒီကိုယ်စားလှယ်အဖွဲ့ကဆုံးဖြတ်ကြမှာပ
ါအခုလက်ရှိမှာတော့မြန်မာနိုင်ငံနဲ့ဘင်္ဂလားနယ်စပ်ကြားမှာတင်းချောင်နေကြတဲ့ဒုက္ခသည်တွေအရေးလဲပြည်ထရေးဝန်ကြီးခမ်ကအခုလိုပြောပါတယ
်အေးမဟုတ်တဲ့ပြ6000 ရိုဒီအမဒဲ0 line နဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဂျေဘော်ဒါ line စေဘော်ဒါ line ရဲ့ဘာစဲရတဲ့အဘောစတန်ကတ်
အခုလောလောဆယ်နိုင်ငံကြားနယ်စပ်မှာလူ6000လောက်ရှိနေပါတယ်။သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုမဝင်လာသေးပါဘူး။မြန်မာဘက်ချမ်းမှာပဲရှိနေသေးတာပါ။ဒီလူတွေရှိနေတာနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့ဘက်ကပြန်လည်စီစစ်လက်ခံရေးလုပ်ငန်းစဉ်တွေဆောင်ရွက်နေပြီလို့ပြောပါတယ်။
လာမယ့်20ရက်နေ့ကျရင်မြန်မာဘက်ချမ်းမှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုတက်ရောက်ဖို့ကိုလည်းမြန်မာရေးပြည်ထရေးဝန်ကြီးကဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကိုဖိတ်ခေါ်ခဲ့ပါသေးတယ်။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးတရားဥပဒေစိုးမိုးရေးကိစ္စနောက်မူဝေးစေဝါပူးပေါင်းတိုက်ဖျက်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးရုံးတွေဖွင့်လှစ်မဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြဖို့အတွက်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်တာခီးသွားရောက်နေကြတာဖြစ်ပါတယ်ရှင်။